ထောင်ဒဏ်တစ်နှစ်ချခံခဲ့ရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာကြခံရမယ့်ထောင်ကျရက်ပြည့်သွားတာကြောင့်ဒီကနေ့မှပဲအင်းစိန်ထောင်ကပြန်လွတ်လာပါပြီ။သူဟာရဲစည်းကမ်းကိုဖောက်ဖျက်တာမျိုးမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှပဲသတင်းတောက်တွေကိုမိုးရံနိုင်ကပြောပါတယ်။ဒါအပြင်အဲ့ဒီရဲစည်းကမ်းထိန်းသိမ်းရေးဥပဒေကိုပြင်ဆင်သင့်တယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့အင်းစိန်ထောင်ရှိမှကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရိုက်တာသတင်းတော့တွေကိုခွင့်ပြုချက်မရှိဘဲတွစ်ဆုံမင်းမြန်ခွင့်ပြုခဲ့တယ်ဆိုပြီးရဲစည်းကမ်းဖောက်ပြမှုဥပဒေနဲ့အချင်းကျနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာဒီကနေ့မနက်ပိုင်းကပဲအင်းစိန်ထောင်ကနေပြန်လွတ်လာတာပါရိုက်တာသတင်းတော့တွေကိုတွစ်ဆုံမင်းမြန်တဲ့ကိစ္စမှာရဲစည်းကမ်းဖောက်ပြခဲ့တာမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှာပဲသူကသတင်းတော့တွေကိုပြောလိုက်တယ်လို့အဲ့ဒီဥပဒေပေါ်သူ့ရဲ့အမြင်ကိုလည်းပြောသွားပါတယ
်ကျွန်တော်ဘက်တစ်ဆောင်လုံးရဲဘက်တစ်ဆောင်လုံးဒီအခုဖြစ်တဲ့ကိစ္စမှာကျွန်တော်ဘာရဲစည်းကမ်းမှာဟုတ်တယ်မြင်လို့တော့ဟုတ်တယ်လို့ပြောလို့ရတာကဒီရစီကန်တိုင်းမျိုးဥပဒေဆိုတာကျွန်တော်တို့ဒီဒေါ်ရီနဲ့ဒီဥပဒေရဆိုရင်စံချိန်စံညိုးမိတဲ့ဥပဒေတစ်ခုမဟုတ်တဲ့အတွက်ရတက်ဖော်ဝင်နေတဲ့အတွက်အများကြီးနစ်နာတဲ့ဥပဒေတစ်ခုကိုကျွန်တော်မှတ်ယူတယ်ဒါကြောင့်မို့ဒီဥပဒေကလည်းဒီဒီမိုကရေစီချစ်တဲ့တဲ့လမ်းကြောင်းမှာဒီရစီကန်ထိန်းသိမ်းဥပဒေကလည်းလုံးဝပြုပြင်ရမယ့်ဥပဒေတစ်ခုလို့ကျွန်တော်မြင်တယ
်ဥမှုရန်တိုင်းသူအချင်းကြနေစဉ်ကုညီဝန်းရံတဲ့သူတွေကိုလည်းကျေးဇူးတင်စကားပြောသွားပါတယ
်ကျွန်တော်နဲ့ကျွန်တော်မိသားစုကိုဒီကျွန်တော်ထောင်ကျနေတဲ့အတွင်းမှာဒီလူအလုံးကဝန်းရံအားပေးကူညီကြတဲ့အတွက်ကျွန်တော်ကဒီနေရာနေစီတူမြန်မာနိုင်ငံအရရရှိတဲ့ဒီလူတွေကိုကျေးဇူးအများကြီးကြောင်းနောက်ပြီးတော့ဝိုင်းဝန်းပံ့ပိုးကြတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းကျေးဇူးတင်ကြောင်းနောက်ပြီးတော့ဟိုအဝေးရောက်နေသားမှာနေကြတဲ့မြန်မာပြည်သူတွေရကအားပေးကြတဲ့နိုင်ငံတော်ရပ
ါဦးမိုးရင်နဲ့ဟာရိုက်တာသတင်းတော်တွေအမှုမှာတရားလူပြတ်တက်တည်တယောက်ဖြစ်ပြီးရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ကျောက်စင်ဖမ်းဆီးခဲ့တယ်လို့တရားခွင်မှာထွက်ဆိုခဲ့သူပါအဲ့လိုထွက်ဆိုခဲ့ပြီးတဲ့နောက်သူ့ကိုအေးအေးယူထောင်ချတဲ့ပေါ်ဘာမှအညှိုးအတေးမရှိဘဲဗုဒ္ဓဘာသာဝင်တူဖြစ်တဲ့အတွက်ဘာသာရေးရဖြေသိမ့်နိုင်တယ်လို့ပြောပါတယ်အမှုရနိုင်ရက်တီထွက်ဆိုပေးခဲ့တဲ့လူတွေဖြစ်တဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးလူနူကတော့ထောင်နာခုနှစ်နှစ်စီချမှတ်ခံထားပြီးအခုထိအကျဉ်းကျနေသေးပါအခုနောက်ဆုံးအချိန်တွေကတော့ကိုဝလုံးနဲ့ကိုကျော်စိုးတို့အတွက်ရာဇဝတ်ပြင်ဆင်မှုအယူခံကိုအမှုရနိုင်အကျဉ်းဆောင်ကလွတ်တဲ့နေ့ဖြစ်တဲ့ဖေဖော်ဝါရီ1ရက်တောက်ကြနေမှာပဲသူတို့ရဲ့အကျိုးဆောင်ရှိနေဖြစ်သူဦးခင်မောင်စောကပြည်တော်စုတရားလွှတ်တော်မှာတင်သွင်းလိုက်ပြီဖြစ်ပါတယ်ခင်ဗျာ